CRPH နဲ့ပတ်သက်လို့စစ်ကောင်စီဘက်ကချိန်ချောက်တယ်လို့ရမှန်သမျှသူတို့ကိုထိခိုက်မှာမဟုတ်ဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကပြောပါတယ်စစ်ကောင်စီရဲ့အင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CRPH နဲ့ဆက်သွယ်တဲ့သတင်းမီဒီယာတွေကိုအရေးယူသွားမှာဖြစ်တယ်လို့ကြေညာခဲ့တယ်လို့ CRPH online အစည်းအဝေးမှတ်တမ်းကိုလည်းသတင်းဖြစ်ထုတ်ပြန်ခဲ့ပါတယ်ဒီပေါ်မှာ CRPH ထုတ်ပြန်ချက်သဘောထားနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ကဦးထင်လျောင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ထိခိုက်မှုမရှိနိုင်ပါဘူးဗျာ။ကျွန်တော်တို့ရဲ့စီဝေးမှတ်တမ်းတွေကိုသူတို့ရတယ်ဆိုတာလဲအမှန်တဝက်အမှားတဝက်မှားတာတွေလည်းများမယ်မှန်တာတွေလည်းများရင်လည်းများမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ကိုထိခိုက်ဖို့ဆိုတော့လုံးဝဖြစ်နိုင်မှာမဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းစဉ်ကိုတက်တက်မမပြောင်းပြောင်းမမပဲတွားနေတာကျွန်တော်တို့လမ်းကြောင်းပေါ်မှာကျွန်တော်တို့ရှောက်နေတာဖြစ်ပါတယ
်။ဟိုတစ်ဖက်မှာကျတော့ဒီစစ်ကောင်စီကနေပြီးတော့ lobby လုပ်ဖို့ဆိုပြီးတော့ဒီ Israel လူမျိုးကနေဒါအခြေစိုက်တဲ့ lobby အဖွဲ့တစ်ခုကိုငှားတဲ့အခါမှာစစ်ကောင်စီငှားထားတဲ့ lobby ကနေပြောတာကတော့သူတို့စစ်တပ်ဘာတွေလုပ်နေလဲဆိုတာကိုတတိအမှန်ကန်အမြင်မှန်တွေရအောင်လုပ်မယ်တစ်ဖက်မှာလည်းဒီ Rohingya တွေကိစ္စကိုဟိုဒီလက်ခံဖို့ပေါ့နော်သူတို့ဆိုဒီ UAE ဒီ Arab စော်ဘားမြန်နိုင်ငံနဲ့ပေါ့နော်ဒီတချို့နိုင်ငံတွေနဲ့သူတို့စကားပြောနေတဲ့ဒီ Rohingya တွေပြန်ခေါ်ရေးကိစ္စဆိုတာမျိုးတွေထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဆိုတော့ဒီ CRPH အနေနဲ့ရော Rohingya အရေးကိစ္စအထူးသဖြင့် Rohingya ဆိုတဲ့အသုံးနှုန်းဒီဒီပေါ်မှာ CRPH ရဲ့ရည်တည်ချက်ဘယ်လိုရှိပါလဲရှင
်။ Rohingya ပဲ33ဘယ်လိုမျိုးခေါ်ဖို့ပဲ33ဗျာ။ဒါကတော့လူမျိုးတစ်မျိုးပေါ်မှာသုံးဖို့ဘာသာရဲ့ဘာသာရေးကိုးကွယ်မှုပေါ်မှာကျွန်တော်အနေနဲ့ဘာမှပြောစရာမရှိပါဘူး။တခုပဲရှိတာကအဲ့ဒီလူအသုံးနှုန်းဘယ်လိုပဲသုံးနှုန်းသွားသုံးနှုန်းသွားအဲ့ဒီလူတွေပေါ်မှာဆက်ဆံတဲ့အခါအဲ့ဒီလူတွေပေါ်မှာထိတွေ့တဲ့အခါမှာနော်ဒီမိုကရေစီစံယုံနေတဲ့ kait ညီရဲ့လားနော်ပြီးလို့ရှိရင်လူအခွင့်အရေးနဲ့ရော kait ညီရဲ့လားဘယ်လိုပဲသုံးတာသုံးတာလူတွေကိုတော့အာညီကိုလိုမောင်နှမရင်းချလိုချစ်ခင်ပါတယ်ဆိုပြီးတော့မှသွားပြီးတော့တနတ်နဲ့ပြည့်ဒုံနဲ့ရိုက်အိမ်မီးရှို့မရင်းကျင်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ဒီလိုစံချိန်စံယုံနေတာတော့သူကသူဘယ်လိုပဲခေါ်ကြိုက်တယ်လို့ခေါ်ဘယ်လိုလူမျိုးကိုဘယ်လိုတိုင်းရင်းသားကိုဘယ်လိုပဲခေါ်ပေါ့နော်ဒါကဘာမှအတိတ်ပဲမရှိပါဘူးသူတို့ကြိုက်တယ်လို့ခေါ်ပေါ့နော်ဆိုတော့ကျွန်တော်တို့ကတော့နော် CRPH နေနဲ့ဆို၎င်း CRPH ကနေထွက်ပေါ်လာမဲ့အစိုးရကနေဆို၎င်းကျွန်တော်တို့အနေနဲ့ကတော့ Rohingya တွေပေါ်မှာကျွန်တော်တို့ကလူအခွင့်အရေးစံချိန်စံညှိုးနေနဲ့ထိတွေ့ဆက်ဆံသွားမယ်နော်လို့ရှိရင်ကျွန်တော်တို့ကနိုင်ငံတကာမှာရှိနေတဲ့နော်ဒီတင့်သုံးနေတဲ့စံချိန်စံညှိုးနေနဲ့နော်ဒီမိုကရေစီစံချိန်စံညှိုးနေနဲ့အတူကျွန်တော်တို့ကဒါကိုဆက်ဆံပြီးတော့ဆီးဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဗျ
အခုဒီ CRPH ကသက်ဆိုင်ရာယာယီဝင်ကြီးအသီးသီးကနေပြီးတော့သက်ဆိုင်ရာဒီကဏ္ဍအလိုက်ကိုအမိန့်ထုတ်ပြန်ကြေညာချက်တွေထုတ်ပြန်တာရှိပါတယ်ဆိုတော့ဒီကြေညာချက်တွေဒီထုတ်ပြန်ချက်တွေကလက်ရှိပြည်တွင်းနဲ့ပြည်ပမှာပေါ့နော် CRPH ရဲ့ထုတ်ပြန်ချက်တွေကဘယ်လိုတက်ရောက်မှုတွေရှိနေလဲရှင
်ဟာပြည်တွင်းမှာဆိုလို့ရှိရင်ဒီကြေညာချက်တွေကြောင့်လူတွေကအားတက်လာတယ်ဗျာနော်ဥပမာဖြင့်မီတာကတွေမပေးရဘူးအခွန်တွေမဆောင်ရဘူးဆိုလို့ရှိရင်လူတွေကအဲ့ဒီပုံမှာ CRPH ကိုလူဒုကထောက်ခံမှုကရပြီးသားဖြစ်တယ်ဗျာနော်ပြီးလို့ရှိရင်ဒါ legitimacy လို့ခေါ်တဲ့ဒါတရားဝင်မှုကလည်း CRPH ဘက်မှာအပြည့်အဝရှိနေတယ်။အဲ့တော့လူတို့က CRPH ကိုလိုက်ပြီးတော့ထောက်ခံလာတာဒီဒီစစ်ကောင်စီရဲ့ကြဆုံးခန်းဖြစ်မှာပဲဗျ။ဆိုတော့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုပေါ့နော်။ကျွန်တော်တို့ရဲ့ပြင်ညာချက်တွေပေါ်မှာရိုက်ခတ်မှုတွေကိုလူတွေကလိုက်ပြီးတော့လူတွေကလိုက်ပြီးတော့လောက်တဲ့ကြောင့်မို့ဒါရိုက်ခတ်မှုတွေဖြစ်လာ။ဒါကအောင်မြင်မှုပဲဗျ။ဒီတိုင်းပဲပြပမှာလည်းဒီလိုပဲနော်ကျွန်တော်တို့ဒီဝင်ကြီးတွေကိုအတိအမှတ်ပြုတယ်ကျွန်တော်တို့အခု CIA ပြည်ချက်နဲ့ခန့်ထားတဲ့ဝင်ကြီးတွေနဲ့နိုင်ငံကကအစိုးရတွေနဲ့လည်းတွေ့ဆုံမှုတွေရှိနေတယ်ဒါတွေကကျွန်တော်တို့ရဲ့အောင်မြင်မှုပဲဗ
ျနောက်တစ်ခုကကျတော့ဒီ2020ရွေးကောက်ပွဲမှာအနိုင်ရတဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီ CRPH နဲ့ဆက်သွယ်လို့ရှိရင်မတရားအသေးအဥပဒေပုံမှန်စက်ခွန်တင်းနဲ့တရားစွဲခံရမယ်ဆိုပြီးတော့စစ်ကောင်စီကဟိုကြေညာလိုက်တဲ့အတွက်ပေါ့နော် CRPH ရဲ့အပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလာနိုင်မလဲရှင်
ဘလို့တရားမှုမှမရှိဘူးလို့ကျွန်တော်ကတော့ပြောလို့ရဗျ။ဘာဖြစ်လို့လဲဆိုတော့သူတို့မတရားအသိဉာဏ်ကျင်ကြတဲ့ CRPH ဒီခုနကတော့ပြောသွားတဲ့တရားဝင်မှုအရာကြည့်လို့ရှိရင်လူထုကနေထောက်ခံထားတဲ့ပါလီမန်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့ဒါကြောင့်မလို့သူတို့ဘလို့ကျင်ညာကျင်ညာဒါတွေကစာရွက်ပုံမှာပဲရှိတယ်။သူတို့ရဲ့ဥပဒေဆိုတာကလည်းဗဇတ်ထဲကနေထွက်လာပြီးတော့ဥပဒေကဲသို့အာဏာတည်သောအမိန့်ဆိုတာတွေကဒါနှစ်ပေါင်းများစွာဖြစ်ခဲ့တာပဲ။ဒါပေမဲ့ဒီအမိန့်နေဥပဒေတွေဒီတရားသလားမတရားသလားမှန်သလားမမှန်သလားဆိုတာလူထုကသိပြီးသားပါဗျ။ဒီအပြည့်နဲ့ဆက်သွယ်လို့သူတို့ဒီလိုမျိုးဖြစ်လာမှာလို့ရှိရင်လူလူတရက်လုံးကနေပြီးတော့သူတို့မကြောက်မရွံ့ဆက်သွယ်နေတာပဲအဲ့တော့ဘာဖြစ်မှာလဲသူတို့ပဲကြဆုံးမှာပဲဗ
ျနိုင်ငံတကာမှာရှိတဲ့ဒီမြန်မာတန်ယုံနေကနေပြီးတော့ဒီတန်ဝင်တန်းနေပေါ့နော်တန်တမန်ဝင်တန်းနေအခု CDM အမိတ်မနာခံရေးဒီအကြမ်းမဖက်လှုပ်ရှားမှုတွေမှာသူတို့ပါဝင်လာတဲ့အခြေအနေတွေလည်းတွေ့ရပါတယ်သူတို့ရဲ့လိုအပ်ချက်တွေအတွက်ပေါ့နော်ဒီ CRPH ဘက်ကနေပြီးတော့ဟိုဘလို့တာဝန်ယူဆောင်ရွက်ပေးနေလဲရှင်
တန်တမာနေနဲ့ပတ်သက်ပြီးတော့ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်တာလည်းရှိတယ်။အဲအခုသလိုရှိရင်တန်မတီဥကြုံမထုံနဲ့ဆက်သွယ်တာတွေလည်းရှိတာပေါ့နော်။အဲဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ community နဲ့ပေါင်းပြီးတော့ဓာတ်တွေကိုကာကွယ်သူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးကိုတတ်ထိုင်သလောက်တာဝန်ယူပေးထားတာရှိတယ်။အဲပြီးလို့ရှိရင်အဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးတော့သူတို့ရဲ့ status တွေကိုပေါ့နော်။သူတို့ရဲ့ visa တွေ passport တွေအဲ့လိုမျိုးကိစ္စတွေမှာလည်းကျွန်တော်တို့ဝိုင်းပြီးတော့ကုနေတာတွေလည်းရှိပါတယ်ဗျ။
ဆိုတော့အခုဆိုရင်ဒီ American ဘက်ကနေပြီးတော့ဟိုမြန်မာကိစ္စကိုပေါ့နော်သူတို့တော်တော်လေးပြင်းပြင်းထန်ထန်ဖိအားပေးဆောင်ရွက်လာနေတဲ့အပိုင်းမှာတနည်းလာနေရဆိုလို့ရှင်လေသူတို့ဒီစစ်ကောင်းဆောင်တွေကိုထပ်ပြီးတိုးပြီးတော့တက်မှတ်ထားအရေးယူတာနောက်ဒီတက်မှတ်အလိုက်ကိုသူတို့တိကျနံမရီနဲ့တက်ပြီးတော့ပြင်းမှတ်ထားပြီးတော့တန်ခတ်အရေးယူတာတွေလုပ်လာတယ်တစ်ချိန်တည်းမှာပဲအခုဆိုရင်ဒီ American နိုင်ငံသားရေးဝန်ကြီးကနေပြီးတော့သူအခု EU ဥရောပခီးစဉ်သွားတယ်ပေါ့နော်ဆိုတော့သူတို့ဒီအမေရိကန်ပြောထားတာလေမြန်မာကိစ္စနဲ့ပတ်သက်ရင်သူတို့ရဲ့မဟာမိတ်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာလေပြောထားတာရှိတဲ့ခါကျတော့အခုအမေရိကန်နိုင်ငံသားကြီးဘလင်ကင်ရဲ့ဒီဥရောပခီးစဉ်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးကိစ္စကိုဘယ်လောက်ထိဆောင်ရွက်လာနိုင်မယ်အနေထားရှိလဲရှင်
အခုကျွန်တော်တို့ဟိုရက်ကဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးပေါ့ဗျာအမေရိကန်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုပေါ့နော်ဒါပေမဲ့အခုရက်ပိုင်းမှာတော်တော်လေးအားရစရာကောင်းလာတယ်ဗျာပြီးလို့ရှိရင်အခုပိတ်ဆို့မှုတွေလည်းဆက်ပြီးတော့လာမယ်ဆိုတာကိုလည်းကျွန်တော်တို့ကြားသိနေရတယ်အဲပြီးရင်ကျွန်တော်တို့နဲ့လည်းတိုက်ရိုက်စကားပြောနေတာလည်းရှိတယ်ဗျာအမေရိကန်အစိုးရရဲ့ agency 3ခုလောက်ပေါ့ဌာနကြီး agency မဟုတ် department ကြီး3ခု4ခုလောက်နဲ့ကျွန်တော်တို့စကားပြောနေတာတွေရှိတယ်အဲကျွန်တော်တို့စီရ data တွေသူတို့ကိုပေးထားတာတွေရှိတယ်ဆိုတော့ရှေ့လျှောက်ပြီးတော့အမေရိကဘက်ကနေအမေရိကန်အစိုးရဘက်ကနေပြီးတော့အဲပိတ်ဆို့မှုတွေတန်ခတ်ပိတ်ဆို့မှုတွေရေးယူမှုတွေအများကြီးထပ်ပြီးတော့ပေါ်လာဖို့ရှိတယ်ဗျမကြခင်လေးမကြခင်ပါတယ်ပေါ့ပေါ့နော်ပြီးတော့ကျွန်တော်တို့စိုးရိမ်ကားရှိတယ်မလားဗျဆင်သွားရင်လမ်းဖြစ်တယ်ဆိုတာဆိုတော့အမေရိကကနေပြီးတော့ဒီ EU နိုင်ငံတွေကိုသွားမယ်နော်နောက်တခြားနိုင်ငံတွေကိုသူတို့သွားပြီးတော့သူတို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီတန်ခတ်ပိတ်ဆို့မှုတွေကဒီ EU ဘက်ကနေလည်းပေါ်ထွက်လာမယ်နောက်တခြားနိုင်ငံတွေကလည်းပေါ်ထွက်လာဖို့ရှိပါတယ်ဗျ